နိုင်ငံခြားသုံးဝင်ကြီးကြပ်မှုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်200ထောက်ပံ့ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ပြီးဒီကနေ့မြန်မာနိုင်ငံမှာဓာတ်ဆီတကာလန်ကိုကျပ်200လောက်ပြန်ချသွားပါတယ်။အလားတူပဲတစ်ကျပ်သားကို35သိန်းအထိတက်ခဲ့တဲ့ရွှေဈေးကလည်း31သိန်းကိုပြန်ဆင်းလာပါတယ်။ဒါပေမဲ့အခြေခံလူသုံးကုန်တွင်နဲ့စားတောက်ကုန်တွေမှာတော့တိတာတဲ့လှုပ်ခတ်မှုရှိခဲ့ဘူးလို့လုပ်ငန်းရှင်တွေက VOE ကိုပြောပါရယ်ရှင်ုံကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်ပြောပြပေးပါပါရှင
်ငွေကြေးနဲ့ကုန်စည်နှုန်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာဗဟိုဘဏ်ကဈေးကွက်ထဲကိုအမေရိကန်ဒေါ်လာတန်200ဖြစ်တင်းထောက်ပံ့ပေးမယ်အကြောင်းမနေ့ပုတ်ထူးနေ့ညနေပိုင်းကကြေညာခဲ့ပါတယ်ဒီကနေ့စက်တင်ဘာလ1ရက်မှာစီစည်နှုန်းတွေကကျပ်200ကျော်လောက်ပြန်ကျသွားပါတယ်တလီတာကို2600ကျော်ခဲ့တဲ့ရန်ကုန်အောက်တိန်ဓာတ်ဆီဈေးဟာဒီနေ့မှာကျပ်230ကျသွားပြီး2385ကျပ်နဲ့ဈေးဖွင့်ထားပါတယ်။ဒီဇယ်ဈေးတွေလည်းကျပ်100လောက်ပြန်ကျသွားပါတယ်။တည်ဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ကျပ်သားကိုကျပ်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း31သိန်းကိုပြန်ဆင်းလာပါတယ်။အခြေခံကုန်စည်နှုန်းကြီးမြင့်လာမှုကိုတတ်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်200ကိုပြည်တွင်းဘဏ်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါ။လုံငန်းရှင်တွေနဲ့ပညာရှင်တွေကတော့ရေတို့ကုစားနည်းတွေကစီးပွားရေးကျဆင်းတာကိုကုစားနိုင်လိမ့်မယ်လို့မမြင်ပါဘူးတကယ်တော့ငွေကြေးဖောင်းပွားပြီးကုန်စည်နှုန်းတက်နေတာကြံ့ငွေအပေါ်ယုံကြည်မှုကျဆင်းတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံပြီးဖြစ်လာတာလို့စီးပွားရေးလစ်လာသုံးသပ်သူဦးငိမ့်စီက VO ကိုပြောပါတယ်ပဋိပက္ခအတွင်းလူတွေရဲ့ကြောက်စိတ်နဲ့မလုံခြုံမှုကလည်းစီးပွားရေးအပေါ်တက်ရောက်မှုရှိပြီးအဆိုးဆုံးအခြေအနေစီကိုဥတည်နေတယ်လို့သူကပြောပါတယ်
ဘ
ဟိုဘဏ်ကမကြာခဏဝင်ထိန်းကျောင်းပေးတဲ့ငွေကြေးဈေးကွက်မှာအခုလိုအမေရိကန်ဒေါ်လာတန်200တွေမကဘဲအမြောက်အများစိုက်ထည့်မယ်ဆိုရင်တောင်မြမစီးပွားရေးပြဿနာပြေလည်သွားဖို့ကိုတန်တရားနဲ့စောင့်ကြည့်နေကြပါတယ်။စားတောက်ကုန်တွေသာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံခြားကတင်သွင်းတဲ့ကုန်ပစ္စည်းဈေးနှုန်းတွေကလည်းအတက်ဘက်ကိုပဲဥတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဖုန်းမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တို့ကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံခြားငွေပေါက်ဈေးကိုတွက်ပြီးရောင်းချနေရတယ်လို့ VOE ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုမငြိမ်းနဲ့မသိငြိမ်းနဲ့တက်ကြည့်ကြစီကြာပြီဆိုတော့ကျွန်တော်တို့ကတည်ငြိမ်နေတယ်အနေတိုင်းတက်နေတာတော့မနေ့တစ်ကြိမ်ညတော့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တက်မှတ်လို့မရအောင်အရင်တော့ဆိုရင်မောင်ဝီစံထားပြီးတော့တက်ပြီးအခုဆိုသူတို့စံထားတော့ဒေါ်လာနဲ့ပဲထားတယ်နောက်တစ်ချို့ဆိုလုံးဝအကြောင်းပေးလိုက်တော့ရှောင်းပြီးရတယ်ရှောင်းကြောင်းပြီးရတယ်ရှောင်းလို့ကျွန်တော်တို့ကဆက်မရောက်တော့ဘူ
းအမေရိကန်ဒေါ်လာအပါအဝင်ပြည်တွင်းမှာအသုံးများတဲ့နိုင်ငံခြားငွေတွေရဲ့ကုန်စည်နှုန်းကဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ကျဆင်းနေစေဖြစ်ပါတယ်ဗဟိုဘဏ်ကတက်မှတ်ထားတဲ့အမေရိကန်ဒေါ်လာတန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပဈေးကွက်ထဲမှာတော့4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အရောင်းအဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြေးလဲလှယ်သူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်100အထက်မှာရှိပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်3000ရှိပါတယ်။မြန်မာငွေတွေကအကျဘက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလဲလှယ်တာကိုအောက်ဂုလကုန်ပိုင်းကစပြီးယာယီရနာထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်ခင်ဗျ။